ေလ28ရက်နေ့အင်္ဂါနေ့ကရှမ်းပြည်နယ်လာရှိုးမြို့မှာဖြစ်ပွားခဲ့တဲ့စူပူမှုတွေကြောင့်ပုံမှန်144ထုတ်ပြန်ခဲ့ရတယ်လို့ဒီကနေ့မှလည်းလုံခြုံရေးတွေတွန်းမြင့်ချထားတယ်လို့ဒေသခံအာဏာပိုင်တွေကပြောပါတယ်စူပူမှုစတင်ဖြစ်ပွားခဲ့ရတဲ့အကြောင်းရင်းဖြစ်တဲ့အမျိုးသမီးတဦးကိုမီးရှို့ခဲ့တဲ့တရခံကိုလည်းဖမ်းဆီးထားတယ်လို့ဗလီနဲ့စာတင်ကြောင်းတွေကိုမီးရှို့ခဲ့တဲ့တရခံတွေကိုလည်းထိန်းသိမ်းထားပြီးတော့အမှုဖွင့်ထားတယ်လို့လာရှိုးမြို့ကရဲမှုတဦးကပြောပါတယ်သတင်းအပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုအောင်ရဲမောင်မောင်ကပြောပြပေးပါအောင်ရှင
်ကောင်းပါပြီမနေ့ကရှမ်းပြည်နယ်လာရှိုးမြို့နယ်မြေ9အမှတ်8ရပ်ကွက်တိန်နီလမ်းပေါ်မှာမွတ်စလင်ဘာသာဝင်တဦးကရှမ်းအမျိုးသမီးတဦးကိုဓာတ်ဆီလောင်းမီးရှို့ခဲ့တဲ့ဖြစ်စဉ်ကိုမကျေနပ်တာကနေအစပြုပြီးတော့ညနေပိုင်းတစ်ပိုင်းလုံးမှာစူပူမှုတွေဖြစ်ပွားခဲ့တာပါဒီလိုပြိပခါတွေဖြစ်ပွားခဲ့တဲ့သက်ဆိုင်ရာနယ်မြေကရဲတပ်ဖွဲ့ဝင်တွေကဒီကနေ့မှလည်းစစ်တပ်နဲ့အတူပူးပေါင်းပြီးတော့အကြမ်းဖက်မှုတွေထပ်မဖြစ်အောင်လုံခြုံရေးတွေတွန်းမြင့်ထားရတယ်လို့လာရှိုးမြို့ပေါ်မှာအဓိကလုံခြုံရေးတာဝန်ယူပေးနေတဲ့ရဲမှုမိုးစော်လင်းကပြောပါတယ
်လာရှိုးမြို့ပေါ်ကျွန်တော်မနေ့ကဖြစ်ခဲ့တဲ့3ရက်ကွက်4ရက်ကွက်အဲ့တော့ကျွန်တော်တို့ခွန်6စနစ်အရက်ွက်တွေတော့ကျွန်တော်တို့ကလုံခြုံရေးလက်ရှိချထားတာပေါ့နော်အထိုင်လုံခြုံရေးလက်ချထားတယ်နောက်ပြီးတော့ဂျန်တဲ့နေရာတွေကိုလည်းကျွန်တော်တို့ဒီထက်ကလည်းကျွန်တော်တို့ပူပေးပါတယ်အဲမတိရလောက်တော့စိုးစိုးဝါတော့မရှိသေးပါဘူးလေဒီတော့ကျွန်တော်တို့လည်းထိန်းသိမ်းနိုင်တယ
်လာရှိုးမြို့ကအမျိုးသမီးကိုဓာတ်ဆီလောင်းမီးရှို့ခဲ့တဲ့တရားခံတွေကိုထုတ်ပေးဖို့တောင်းဆိုရင်းကနေမွတ်စလင်တွေရဲ့ဗလီနဲ့စာတင်ကြောင်းတွေကိုပါမီးရှို့ခဲ့တာကြောင့်မနေ့ကညနေပိုင်းမှာပဲအရေးပေါ်အခြေအနေပုံမှန်144ထုတ်ပြန်ပြီးတော့လုံခြုံရေးကိုအဓိကတိုးမြင့်ခဲ့ရတယ်လို့လည်းရဲမှုမိုးစော်လင်းကပြောပါတယ်။စူပူမှုတွေဖြစ်ပွားစေခဲ့တဲ့တရားခံကိုနေဝင်းကိုလည်းကျွလွန်ခဲ့တဲ့ပုံမှန်တွေအရအမှုဖွင့်ထားပြီးတော့ဗလီတလုံးနဲ့ဘာသာရေးစာတင်ကြောင်းတွေကိုမီးရှို့ခဲ့တဲ့တရားခံတွေကိုလည်းအမှုဖွင့်ပြီးတော့ကျွလွန်သူတွေကိုစက်မိအောင်လဲမြန်မာနိုင်ငံရဲတပ်ဖွဲ့ကဆောင်ရွက်နေတယ်လို့သူကပြောပါတယ်။
ဒီဖြစ်စဉ်ကိုစသရင်အဦးဆုံးဖြစ်နေတဲ့ဒီမွတ်စလင်လူမျိုးပေါ့နော်အဲ့ဒီမှာကော်မလေးမီးချိုးတဲ့ကောင်တော့ကျွန်တော်တို့ကဟိုပါပအမှုဖွင့်ထားတယ်သူ့ကိုတော့သူကသူဒီမီးချိုးတာနဲ့ပတ်သက်တဲ့ကျွန်တော်တို့ပုံမှန်တက်ထားတာတခုရှိပါတယ်နောက်ပြီးတော့သူကမူရီစေဝါနဲ့ဟိုပါပနော်စိတ်ကြောစေပြနှစ်ပြားသူ့မှာတွေ့ရှိပြီးတော့သူကဒီစေသုံးဆွဲတဲ့လက္ခဏာတွေတွေ့တဲ့တော့ကျွန်တော်သူ့ကိုကျွန်တော်မူရီမှုနဲ့လည်းဖွင့်ထားတာပေါ့နော်အဲ့ဒါတခုပါအမမနေ့ကကျွန်တော်တို့ဒီဘက်ကနေပြီးတော့ဒီဘောကဒီမြန်မာလက်လူငယ်လေးတွေအုပ်စုတွေကနေပြီးတော့ဒီပလီယိုတစ်ခုကိုဖျက်တယ်နောက်ပြီးတော့အဲ့အစ္စလမ်ဒီဘက်မဲ့ကြီးဟာတစ်ခုဖျက်တယ်မီးချိုးတယ်အဲ့ဒါနဲ့ပတ်သက်လို့လည်းကျွန်တော်တို့အဲ့နမှုနောက်တစ်ခါရက်ကွက်ကူလေးကမော်လီစာတင်ကြောင်းလေးကိုသူဖျက်တာမျိုးတွေကိုလည်းကျွန်တော်တို့ကတမှုဆိုစုပေါင်းတော့သုံးခုဖွင့်ထားတာရှိပါတယ်ဗျ
ဒီကနေ့မနက်ပိုင်းမှာတော့စူပူကြမ်းဖက်မှုတွေမရှိပဲတည်တည်ငြိမ်ရှိခဲ့ပေမဲ့နေ့လယ်ပိုင်းလောက်ကစပြီးညနေပိုင်းလောက်အထိလူငယ်တချို့ကစူပူအောင်လှုံ့ဆော်တဲ့အော်ဟစ်မှုမျိုးတွေလှုပ်ဆောင်နေတယ်လို့လည်းလာရှိုးမြို့မှာနေထိုင်တဲ့ရှန်တိုင်းသမ်းဒီမိုကရက်တစ်ပါတီကအမျိုးသားလွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးဆိုင်ဆန်မင်းကပြောပါတယ်အဲ
ဒီနေ့နေထားတော့မနက်ပိုင်းတော့တိတ်မဆိုးဘူးဗျာဒီညနေခင်းကတော့နည်းနည်းလေးလမ်းပေါ်မှာထွက်ပြီးတော့အဲ့ဒါပေါ့လူတွေနည်းနည်းများလာတယ်နေနည်းနည်းဒူးဆိုက်ဆန်ဆန်အဲ့လိုမျိုးထွက်လာတာများတယ်ဒါမဲ့ဟိန္ဒူဩဇာအစ္စလမ်ဘာသာတော့မရှိပါဘူး။အေးတို့လမ်းမော်ရှောက်អော်တော့ပဲဗျာ။ကဘာမကြီးဘာမကြီးအဲဒုတ်ဒီသားတွေအဲမျိုးဖြစ်လာတယ်။ဒီညနေကင်းလေးပေါ့
။ဒီကနေ့မနေ့အစောပိုင်းမှာလည်းဘာသာပေါင်းစုံပူပေါင်းပြီးတော့ရှမ်းပြည်နယ်သာသနာ့ဘေးဘက်မှာအစည်းအဝေးတရက်ပြုလုပ်ခဲ့ပါတယ်။အဲ့ဒီအစည်းအဝေးမှာသာသနာ့ရေးပြည်တော်စုဝင်ကြီးဦးဆန်းစင်ကိုရင်တက်ရောက်ခဲ့ပြီးတော့ရှမ်းပြည်နယ်အစိုးရအဖွဲ့ဝင်တွေလည်းတက်ရောက်ခဲ့တယ်လို့ဦးဆိုင်ဆန်မင်းကပြောပါတယ်။လာရှိုးမြို့မှာနေထိုင်တဲ့မွတ်စလင်လူနည်းစုတွေရဲ့နေထိုင်ရေးဟာလက်ရှိအချိန်မှာတော့စိုးရိမ်စရာအနေအထားတွေမှာရှိနေပြီးတော့အချို့ဆိုရင်သူတို့နေထိုင်တဲ့နေရက်တွေကနေစွန့်ခွာပြီးထွက်ပြေးနေရတယ်လို့လည်းလာရှိုးမြို့နေထိုင်သူမွတ်စလင်လူမျိုးဆရာဝန်တဦးကပြောပါတယ်
။ကျဲတွေဖြစ်တတ်တယ်ရှိတယ်။တနက်တစ်ချက်မဖောက်ဘူး။ဒီလူတွေတနက်တစ်ချက်ဖောက်ရင်အကုန်ပြေးသွားနိုင်တဲ့လူတွေသူတို့ရှိမှကျွန်တော်တို့မီးရှို့ခံနေရတယ်။ဟိုဒီမှာတော်တော်ကြီးကြီးရဲ့နေကြတာပါ။ဒီကဒေသခံတွေနဲ့ယက်ပနာတစ်စုံတရာမရှိပါဘူး။အားလုံးကချစ်ချစ်ကြည်ကြည်နဲ့ဘာသာရေးလူမျိုးတွေအတူတူပူးပေါင်းဆောင်ရွက်နေကြတာပဲ။ဒီမှာမှာဒီရောင်းတဲ့တယောက်ဖြစ်ကြပါလေအခုဖြစ်တဲ့ပြဿနာကြီးရယ်ဒီဒေသကမဟုတ်ဘူးလို့ယူဆတယ်တားတွေနဲ့ဒုတ်တွေဓာတ်တွေနဲ့ဖြီးတန်းပြီးတော့မှဟိုစစ်တက်ချီတက်တို့မျိုးချီတက်ပြီးဝင်ရောက်လာပါလေမြို့ပေါ်မှာဓာတ်တွေဒုတ်တွေနဲ့တွားနေတဲ့တားတွေကိုတော့ဖမ်းဆီးပါလေဒါအမှန်တိုင်းမှာဒါသူတို့ဖမ်းတယ်ဒါပေမဲ့ဟိုဘက်မှာဖြည့်စည်နေတဲ့နေရာမှာတားချီတက်လို့မရှိပါဘူးလိုက်ခတ်ကားတွေပါတယ်ထိုင်းလက်ကားတွေပါတယ်ပြီးနပူးစည်းတွေမင်းနာမှာအစီးတွေပါတယ်အဲ့လိုမျိုးတွေတုံးနေတယ
်အခုလာရှိုးမြို့မှာဖြစ်ခဲ့တဲ့ဘာသာရေးအတွင်ဆောင်တဲ့ပြိပက္ခဟာရခိုင်ပြည်နယ်ဘကုတိုင်းဒေသကြီးအနောက်ချမ်းနဲ့မေတီလာမျိုးတွေအပြီးမှာထပ်ပြီးဖြစ်ပွားလာခဲ့တာပါ။သမ္မတဦးသိန်းစိန်ကတော့ဘာသာရေးနဲ့စူပူအောင်ပြုလုပ်တဲ့လူတွေကိုထိထိရောက်အေးအေးယူမှုတွေဆောင်ရွက်မယ်လို့ပြောခဲ့သလိုအရင်စူပူမှုတွေမှာပါဝင်ကျွလွန်ခဲ့တဲ့လူတွေကိုလည်းအပြစ်ပေးအေးအေးယူမှုတွေပြုလုပ်နေတာဖြစ်ပါတယ်ခင်ဗျာ။